ပိုင်းတွေအတွင်းကြောင်ပြီးသွေးကနေလျှက်စစ်ထားထုတ်ယူမဲ့ကိစ္စအာဏာရပါတီနဲ့အစိုးရဘက်ကပြောသံဆိုသံတွေထွက်ပေါ်လာပါတယ်။အလုံးသိကြပြီးတဲ့အတိုင်းအရာဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာတိစောက်မယ်လို့ရည်မှန်းထားတဲ့ကြောင်ပြီးသွေးသုံးဓာတ်ပိစက်ယုံစီမံကိန်းတွေတစ်ခုပြီးတစ်ခုစန့်ကျင်ကန့်ကွက်တာခံနေရပါတယ်။ဒါကြောင့်လဲဘယ်စီမံကိန်းမှတကယ်စပြီးအကောင့်ထဲပေါ်တာမျိုးမလုံနိုင်သေးပါဘူး။ကျင်းပပြည်စည်းသွားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးကော်မတီအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာသတင်းမီဒီယာသမားတွေကကြောင်ပြီးသွေးသုံးဓာတ်အားပေးဆက်ယုံတွေတိစောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပါတီခေါင်းဆောင်တွေကိုမေးမြန်းခဲ့ကြပါသေးတယ်။အဲ့ဒီခါမှာဦးဝင်းထိန်ကရေအားကနေလျှက်စစ်တာထုတ်ယူတာနဲ့ဆိုင်ရင်ကြောင်ပြီးသွေးကနေလျှက်စစ်တာထုတ်ယူတာဟာကုန်ကျစရိတ်များပေမဲ့မြန်မြန်ဆန်ဆန်ထုတ်ယူရရှိနိုင်တာကြောင့်သုံးသိရင်သုံးဖို့တိုက်တွန်းထားတယ်လို့ပြောပါတယ်။အဓိပ္ပာယ်ကတော့ကြောင်ပြီးသွေးသုံးလျှက်စစ်တာပေးဆက်ယုံစီမံကိန်းနဲ့ပတ်သက်လို့အာဏာရပါတီအနေနဲ့ကန့်ကွက်မှုမရှိဘူးဆိုတဲ့သဘောပါ။အလားတူပဲဇွန်လ30ရက်နေ့ကမြို့သားလွတ်တော်အစည်းအဝေးကိုတက်လာတဲ့တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းကိုသတင်းတောက်တွေကအလားတူမေးခွန်းမျိုးမေးခဲ့ကြပါတယ်။ဝန်ကြီးဦးအောင်ဝင်းကတော့လူနဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်ဘူးဆိုရင်ကြောင်ပြီးသွေးသုံးလျှက်စစ်တာပေးဆက်ယုံတွေတိစောက်တင်တယ်လို့ဖြေပါတယ်။အဓိကကတော့ဆက်ယုံတွေမတိစောက်ခင်တဘာဝပတ်ဝန်းကျင်ဆိုင်ရာစမ်းစစ်ချက်တွေကောင်းကောင်းလုပ်ဖို့လိုတယ်လို့ဝန်ကြီးကပြောခဲ့တာပါ။မြန်မာနိုင်ငံရဲ့လျှက်စစ်တာရရှိမှုအခြေအနေဘယ်လိုရှိနေပါသလဲ။ဒီထဲမှာကြောင်ပြီးသွေးသုံးဓာတ်ပေးဆက်ယုံတွေကိုရောတိစောက်တင်ပါသလားဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ကြောင်ပြီးသွေးသုံးလျှက်စစ်တာဟာပြည်စက်ယုံတိဆောက်ရေးနဲ့ပတ်သက်လို့အာဏာရ NLD ပါတီခေါင်းဆောင်ဦးဝင်းထိန်တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းတို့ထက်ပိုးပြီးပြက်ပြက်သားသားပြောခဲ့သူကတော့ကရင်ပြည်နယ်ဝန်ကြီးချုပ်နန်းကင်ထွေးမြင့်ပါပြီးခဲ့တဲ့ဇွန်လ21ရက်နေ့ဖအံမြို့ဇွဲကပင်ခန်းမမှာပြုလုပ်တဲ့ TDLC Public Company Limited က Ultra Super Critical USC နည်းပညာနဲ့တိဆောက်မယ်ဆိုတဲ့ကြောင်မီးသွေးသုံးတာပိစက်ယုံစီမံကိန်းအတွက်ပတ်ဝန်းကျင်တည်ရောက်မှုဆိုင်ရာ ERA စမ်းစစ်လေ့လာခြင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာပြောခဲ့တာပါနန်းခင်ထွင်းမြင့်ကကျမဒီကြောင်မီးသွေးကိုစိတ်ဝင်စားလာတာကြားပါပြီကျမတို့ပြည်내အတွက်မီးဘယ်ကရနိုင်တယ်လဲပြည်သူတွေလက်ထက်မြန်မြန်ဆန်ဆန်ရောက်နိုင်တာဘာရှိမလဲကျမတို့ဒေသမှာမီးရမတိုးတက်မယ်ဆိုတာလူတိုင်းသိမယ်လို့ထင်ပါတယ်လို့ပြောပါတယ်သူဆက်ပြောတာကတော့သူအပါဝင်ပြည်သူတွေအနေနဲ့လူတော်မတိုးနိုင်တဲ့အခြေအနေတည်းနေခဲ့ရတာနှစ်ပေါင်း40ကျော်ကြာခဲ့ပြီးအခုစီမံကိန်းအကောင့်ထဲပေါ်ပြည့်ရင်နောက်ဖြစ်ပေါ်လာမယ့်ကိစ္စတွေသူတာဝန်ယူနိုင်တယ်လို့ပြောပါတယ်။ဒါပြင်ကြောင်မီးသွေးသုံးတာပြည်ဆက်ယုံစီမံကိန်းတိစောက်တာကိုကန့်ကွက်နေကြတဲ့သူတွေကိုလည်းဘာမှတော့စ조사ကျင်တာမရှိဘဲနဲ့ပြည်내အတွက်မစင်စားဘဲနဲ့သူများလုပ်တဲ့ဟာတွေကိုဖျက်ဆီးနေတဲ့သူတွေဆိုပြီးပြင်းပြင်းထန်ထန်ပြောခဲ့တာဖြစ်ပါတယ်။မှန်ပါတယ်။မြန်မာနိုင်ငံကြီးဆင်းရဲမွဲတေဖြစ်နေသလိုကရင်ပြည်နယ်လိုနေရာမျိုးဟာပိုလို့တောင်ခေနောက်ကျကျန်းရင့်နေတာဖြစ်ပါတယ်။အလို့အကန်ရှားပန်းလွန်းတာကြောင့်ကရင်ပြည်နယ်တဲကအလို့လုံနိုင်တဲ့အင်အားစုအများစုဟာအိန္ဒိယထိုင်းနိုင်ငံကိုနှီးပေါင်းစုံနဲ့တွားပြီးရရအလို့လုတ်ကင်နေရတာလဲအားလုံးသိပါ။လျှက်စစ်တားသာလုံလုံလောက်လောက်ရခဲ့ရင်စက်မှုလုပ်ငန်းတွေအထည်ချုပ်ဆက်ယုံတွေနဲ့အခြားလုပ်ငန်းတွေယင်းနီမြုံနံလာခြင်းအောင်ဖိတ်ခေါ်ပြီးအလို့အကန်အသေးအများကြီးဖန်တီးပေးနိုင်ပါလိမ့်မယ်။ကျစစ်တရားရရှိရေးပြဿနာကကရင်ပြည်နယ်တစ်ခုတည်းလဲမဟုတ်ပါဘူးတနိုင်ငံလုံးအနှံ့ရင်ဆိုင်နေရတာပါလက်ရှိမြန်မာနိုင်ငံလူဦးရေရဲ့၃ပုံ၃ပုံလောက်ပဲလျှက်စစ်မီအသုံးပြုနိုင်ပါသေးတယ်ဒီလောက်လူဦးရေ၃ဖို့အတွက်အစိုးရကနေတစ်နှစ်ကိုကျပ်ဘီလီယံ340ပတ်ဝန်းကျင်ကျအရှုံးခံစိုက်ထုတ်ပေးနေရပါသေးတယ်အစိုးရဟာလျှက်စစ်တရားကပြဿနာကိုဖြေရှင်းနေရတယ်လို့ခြားတစ်ဖက်မှာတော့စိုးစိုးကပြောခဲ့တယ်လို့ပဲကျစစ်တာတိုးတက်ထုတ်လို့ရပါအခုဆိုရင်တရုတ်ကုမ္ပဏီကအကောင့်ထဲပေါ်မဲ့ ARV မြစ်ဆုံစီမံကိန်းစန့်ကျင်ကန့်ကွက်တာခံရပြီးရပ်ဆိုင်ထားရပါတယ်ရန်ပြည်နယ်အရှိပိုင်းတန်လွင်မြစ်ပေါ်မှာတိစောက်ဖို့ပြင်နေတဲ့စီမံကိန်းကိုလည်းစန့်ကျင်ကန့်ကွက်နေကြပါတယ်နိုင်ငံသားကတင်သွင်းလာမဲ့ကြောင်မီးသွေးအသုံးပြုပြီးမြန်မာနိုင်ငံတောင်ပိုင်းမှာတိစောက်ဖို့ကြံရွယ်နေတဲ့ကြောင်မီးသွေးသုံးကျစစ်တာပြီးစီမံကိန်းတွေလည်းစန့်ကျင်ကန့်ကွက်တာခံရပြန်ပါတယ် ဒီအတွက်အစိုးရဟာအကြက်တဲအခြေအနေတွေစိုက်နေတဲ့ဆိုရင်မမပါဘူးပိုးပြီးခံရတာကလျှက်စင့်မီမရလို့စည်ရဲမွဲတွေခနှောက်ကြကြံရင့်နေတဲ့ပြည်နယ်တွေပါတကယ်တော့လျှက်စစ်တာထုတ်ယူသုံးဆွဲရေးမှာအရေးကြီးတာကလူနဲ့သဘာဝပတ်ဝန်းကျင်မထိခိုက်ရေးပါကြိုတင်လေ့လာဆန်းစစ်မှုတွေစနစ်တကျလုပ်ပြီးထိခိုက်မှုမရှိဘူးဆိုရင်ကြောင်ပြီးတွေသုံးစက်ယုံတွေကိုအကောင့်ထဲပေါ်သင့်ပါတယ်ရေအားလျှက်စစ်စီမံကိန်းဆိုရင်လည်းထွက်လာတဲ့လျှက်စစ်ကိုဘယ်လိုခွဲဝေယူကြမလဲဆိုတဲ့ပြဿနာကိုစနစ်တကျကင်တွဲဖြေရှင်းနိုင်ရင်ပြည်သူတွေအတွက်အကျိုးရှိမယ်ဆိုရင်ထုတ်ယူသုံးဆွဲသင့်ပါတယ်ဒီချိန်ကကရင်ပြည်နယ်မြန်ကလေးမှာသဘာဝတန်းငွေသုံးဘီလမ်းမြေစက်ယုံတယုံတိဆောက်လဲပတ်ခဲ့မှုပါတယ်ပတ်ဝန်းကျင်၅ပိုင်းပတ်လည်လောက်မှာစက်ယုံကထုတ်လွှင့်တဲ့အမုံအမွားတွေကြောင့်တစ်ပင်တွေအိမ်ခေါင်းမိုးတွေလမ်းတွေခြုံတွေအားလုံးအဖြူရောင်လွှမ်းခဲ့မှုတာမှတ်မိတဲ့သူတွေအများကြီးရှိနေပါတယ်ပြည်သူလူထုကျမကြီးဘလောက်ထိခိုက်မလဲမှန်းဆကြည့်နိုင်ပါတယ်အဲ့ဒါကြောင်မီးသွေးသုံးဆက်ယုံမဟုတ်ပါဘူးဒါဟာနန်းခင်ထွေးမြင့်ပြောသလိုစိုးဝါးတဲ့အတိတ်ပါပဲဒီလိုစိုးဝါးတဲ့အတိတ်ကနေရုံထွက်ဖို့အလုတ်ကင်ခွန်လန်းတွေဖန်တီးဖို့ဖွံ့ဖြိုးတိုးတက်မှုနဲ့လူပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ကြောင်မီးသွေးသုံးလျှက်စစ်တာပြီးစီမံကိန်းမျိုးကိုလည်းအကောင့်ထဲပေါ်သိမ့်ရင်ပေါ်အားမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်